အမေရိကန်သမ္မတဂျိုးဘိုက်ဒန်အနေနဲ့ဒီမိုကရေစီမြင့်တင်ရေးထိသည့်ဆွေးနွေးပွဲဥဆောင်ကျင်းပနေခြင်းအမေရိကန်ဒီမိုကရေစီမှာလည်းအားနည်းချက်မကင်းပါဘူးလို့မနေ့ကအဖွဲ့အစည်းကနေမှဝန်ခံလိုက်ပါတယ်
။ American democracy is an ongoing struggle to live up to our highest ideals and to heal our divisions to recommit ourselves to the founding idea of our nation.captured in our declaration of independence not unlike
American democracy ဟာလည်းဆက်လက်ရုန်းကန်နေရဆဲပါကျွန်တော်တို့အမြင့်မားဆုံးရည်မှန်းချက်ဖြစ်တဲ့ကျွန်တော်တို့ကြားကွဲပြားမှုတွေပြန်လည်တက်တာခြေလက်စေရေးလက်တွေ့အထမြောက်နိုင်မှုပါကျွန်တော်တို့တိုင်းပြည်စထူထောင်တုန်းကအခုလိုရည်ရွယ်ခဲ့တာကိုပြန်သက်ဝေယုံကြည်နိုင်ဖို့လိုပါတယ်ဒါကိုကျွန်တော်တို့ရဲ့လွတ်လပ်ရေးချင်းညာစာတမ်းထဲမှာအတိအကျဖော်ပြထားပါတယ်ဒါကတခြားနိုင်ငံတွေမှာရှိတဲ့တန်ဖိုးတွေနဲ့လည်းကွဲပြားမှာတော့မဟုတ်ပါဘူးလို့သမ္မတဘိုင်ဒန်ကပြောသွားတာပါဒီမိုကရေစီနိုင်ငံတွေလက်တွေ့အကောင်အကျိုးရလက်ဖော်ဆောင်နိုင်ရင်းနဲ့အာဏာရှင်စနစ်ပြန်ကောင်းထောင်လာမှုကာကွယ်ရေးဆွေးနွေးဖို့ကမ္ဘာနိုင်ငံပေါင်း130ကကောင်းဆောင်တွေရပ်ပနဲ့ပုဂ္ဂလိကကဏ္ဍကိုယ်စားလှယ်တွေစုပေါင်းတက်ရောက်နေတဲ့နှစ်ရက်ကြာဒီမိုကရေစီထိပ်သီးညီလာခံကိုမနေ့ကစပြီးကျင်းပနေတာပါပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲပြီးရှုံးနေတဲ့ဘက်ကထောက်ခံသူတွေအမေရိကန်လွှတ်တော်တွင်ကိုအကြမ်းဖက်ရဲဝင်းစက္ကံဝင်ရောက်တဲ့အထိအကွဲအပြဲတွေကြုံခဲ့ရပြီးအခုတော့အမေရိကန်သမ္မတဘိုင်ဒန်အနေနဲ့ကမ္ဘာမှာပါဒီမိုကရေစီအားကောင်းဖို့ရွေးကောက်ပွဲတမတ်ရှိဖို့နဲ့သတင်းမီဒီယာလွတ်လပ်မှုမြင့်တင်ဖို့အရေးပါပုံတွေကိုလည်းညီကုန်းချုပ်မေကွန်းမှာပြောဖို့ရှိနေတယ်လို့အိမ်ပြည်တော်နဲ့နှိစက်သူတွေကဆိုပါတယ်။အရှေ့တောင်အရှဆယ်နိုင်ငံတဲကအင်ဒိုနီးရှား၊မလေးရှားနဲ့ဖိလစ်ပိုင်သုံးနိုင်ငံသာဖိတ်ခဲရတဲ့ဒီထိပ်သီးပွဲမှာနယူးဇီလန်ဝန်ကြီးချုပ်ကလည်းဒီမိုကရေစီစနစ်နဲ့တိုးတက်မှုတွေကပြိုကွဲလေတာမို့မူပေါင်းအဖွဲ့အစည်းတွေခိုင်မာဖို့အစိုးရနဲ့ပြည်သူချိတ်ဆက်တဲ့အာမခံချက်တွေရှိဖို့လူမှုစီးပွားပြဿနာတွေဖြစ်ရှိနိုင်မှုလူတွေလို့ထောက်ပြခဲ့ပါတယ်။အခုဒီမိုကရေစီထိပ်သီးပွဲရဲ့ခန္ဓာကိုယ်လူခွေနဲ့သတင်းမီဒီယာဆွေးနွေးပွဲမှာတော့မြန်မာနိုင်ငံသတင်းဌာနပူတွဲထူထောင်သူအက်ဒီတာချော့ကိုဆွေးနွေးလက်တယောက်ဆွေးနွေးဖို့ရှိနေပါတယ်ခင်ဗျ။